တော်လာကြတော့ခင်ဗျ1988အရေးတော်ပုံမတန်ခင်ကာလမှာဗမာပြည်ကွန်မြူနစ်ပါတီကဘယ်လိုတွက်ဆလုပ်ကင်တာတွေရှိတယ်လဲသိပါစီခင်ဗျာ
ဟုတ်ကျမတို့ပါတီအနေနဲ့1980ခုနှစ်လောက်ကစပြီးလမ်းစဉ်ပြောင်းဖို့စတင်စဉ်းစားပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ကာလမဆလာချစ်ကေဆုံးရှုံးမှုအမျိုးမျိုးပေါ့နော်စီးပွားရေးရာကြာဆင်းလာတာတွေဘာတွေအားလုံးကိုတက်ချက်ပြီးတော့1980ခုနှစ်များမှာပေါ်ပေါက်ခဲ့တဲ့လူမှုအုံကြွမှုတွေအဲ့ဒါတွေကိုအပြင်းထန်ဖိနှိပ်ညှဉ်းပန်းမှုတွေအဲ့ဒါတွေအားလုံးကိုတွက်ချက်ပြီးတော့1980ခုနှစ်မှာကျမတို့ပါတီကစပြီးလမ်းစဉ်ပြောင်းမှုတွေလုပ်ပါတယ်အဲ့မှာပါတီဆုံးဒီမိုကရေစီဆိုတာကိုအဲ့ကြွေးကြော်တာကိုပါတီတွင်းမှာအရင်စပြီးခြားပြားဆွေးနွေးတာတွေလုပ်ပါတယ်1985ခုနှစ်ကျမတို့တတိယကွန်ကရက်မှာဒီဟာလမ်းစဉ်အဖြစ်ကျသွားပါတယ်စစ်အာဏာရှင်စနစ်ရှိနေတဲ့တိုင်းပြည်လူမျိုးနိုင်ငံမှာမဟုတ်ဘူးဖွံ့ဖြိုးတိုးတက်နိုင်မှာမဟုတ်ဘူးဆိုတဲ့အခြေခံအောက်မှာစစ်အာဏာရှင်စနစ်ကိုချုပ်ချဖို့ဆိုရင်လူမှုလူသားစားအားလုံးပါဝင်မှဖြစ်မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့အဲ့ဒီကာလမှာဒီနိုင်ငံရေးသမားဟောင်းကြီးတွေဘာတွေအားလုံးကအသက်80တန်းနေဖြစ်ကုန်ကြပြီ1300ပြည့်အရေးတော်ပုံကြီးတွေကပါခဲ့ကြတဲ့လူတွေလွတ်လပ်ရေးတိုက်ပွဲမှာအတူတူပါခဲ့ကြတဲ့လူတွေရဲဘော်ဟောင်းတွေနိုင်ငံရေးသမားဟောင်းတွေနိုင်ငံရေးအကျဉ်းသမားဟောင်းကြီးအားလုံးရှိဖို့ပါတီကိုစားစားတွေကျမတို့ပို့တာပါ1300ပြည့်ရွှေရတုမှာကျမတို့အနေနဲ့ဒီလူမှုအုံကြွမှုကြီးတည်းကပေါ်အောင်ဝိုင်းဝန်းလှုပ်ဆောင်ကြပါတို့မိမိတို့မသိရင်ဒီဘိုနေဝင်းရဲ့စစ်အာဏာရှင်စနစ်ကိုဖျောက်ချမှဖြစ်မယ်ဆိုပြီးတော့ဖြုံစော်တဲ့ဟာတွေအများပြလုပ်ပါလေအဲ့တော့အဲ့ဒီဟာတွေလှုပ်ဆောင်ပြီးတော့ကျမတို့ဝင်နိုင်တဲ့ပေါ့မြို့နယ်တိုင်းဒေသတိုင်းအားလုံးမှာဝင်ပြီးတော့ကျမတို့အဲ့ဒီလေလာရေးတွေလုပ်တယ်နောက်တစ်ခုကတတ်နိုင်ကြမြအတွင်းကလပ်စီးလေးတွေလျှောက်ပြီးဖွဲ့ပါတယ်အဲ့ဒီကနေမှကျမတို့ကဒီလူမှုလှုပ်ရှားမှုတွေပေါ်လာတဲ့အခါမှာဒီနေရာတွေမှာဝင်ရောက်ပြီးတော့အတတ်နိုင်ဆုံးပါဝင်လှုပ်ရှားကြဖို့ကျမတို့ကြိုတင်ပြင်ဆင်ထားခဲ့ကြပါတ
ယ်ဟုတ်ကဲ့အဲ့ဒီအချိန်ကာလကဗမာပြည်ကွန်မြူနစ်ပါတီရဲ့အဆက်အသွယ်တွေကမြန်မာပြည်ရဲ့ဘယ်တိုင်းဘယ်ဒေသတွေအထိရှိပါလဲခင်ဗျာ
အဲဒါရီကတော့ကျမတို့အတိအကျမသိဘူးလေဒါမြေအောက်လုပ်ငန်းနဲ့ဆိုင်တာကြတော့
ဟုတ်ကဲ့အဲ့တော့1988အရေးကင်းပေါ်လာတဲ့အခါကျတော့ဘယ်လိုသုံးသပ်ဆောင်ရွက်တာတွေရှိလဲခင်ဗျာ
1988ခုနှစ်ကာလအတွင်းကြတဲ့အခါကျတော့အထူးသဖြင့်ဒီမလဂျွန်ကအရေးကင်းနေရတော့ဒါအားလုံးဖိကြတဲ့အတိုင်းပဲလေចောင်းသားတွေအကုန်လုံးပါဝင်ပြီးတော့မြို့နေလူတန်းသားတွေရောဘာတွေရောအကုန်လုံးပါဝင်ပြီးလုပ်ကင်လာတဲ့အခါမှာဩဂုတ်လကြတဲ့အခါကျတော့တပြည်လုံးပါဝင်လာကြတယ်အထူးသဖြင့်တောင်သူလေသမားတွေပါအကုန်ပါဝင်လာတယ်။အဲ့တော့တပြည်လုံးရှိတဲ့လူမှုအုံကြွမှုနဲ့ကျမတို့ပါတီကစီရေးအရာပေါင်းစပ်မယ်ဆိုပြီးကျမတို့တိုက်ပွဲကြီးနှစ်ရပ်ပေါ်ထုတ်ပါလေ။တစ်ခုကမိုင်းရန်တိုက်ပွဲနောက်တစ်ခုကကုတ်ခန့်ခင်ရိုင်တိုက်ပွဲပါ။အဲ့တော့မိုင်းရန်တိုက်ပွဲကစက်တင်ဘာလဇန်နဝါရီအထိကျမတို့စတင်လုပ်ခဲ့တာပါ။ပြည်သူလူထုကတော့တိတ်ထောက်ခံတာကျမတို့မိုင်းရန်ကိုဝင်တဲ့အချိန်မှာပြည်သူတွေအားလုံးထွက်ကြတာဖြစ်တယ်။ဒီလောက်ထောက်ခံမှုရတာကျမတို့တစ်ခါမှမမြင်ဘူး။သနာဖို့လည်းကောင်းတယ်ပြည်သူတွေကလေ။ဒီမဆာလာကိုအတော့ကိုမုံတီးနေတာတွေ့ရတာအဲ့တော့ကုတ်ခိုင်ခိုင်မှလည်းဒီလိုပဲကုတ်ခိုင်ခိုင်တိုက်ပွဲကတော့စစ်ကြောင်းကြီးတစ်ခုလုံးကိုကြောက်ကြားစင်းနဲ့တိုက်ချပလိုက်တာပဲအဲ့ဒါစစ်ကြောင်းတစ်ချောင်းလုံးကိုရလိုက်တာဒါပေမဲ့ကုတ်ခိုင်ခိုင်တိုက်ပွဲကိုဒီမဆာလာအစိုးရကဖုံးထားတယ်မိုင်းရန်တိုက်ပွဲကိုပဲတော်တော်များများဖွင့်ပြောထားတယ်အဲ့တော့အဲ့ဒီတိုက်ပွဲကြီးနှစ်ပွဲကြောင်ဗမာပြည်အရရမှဖြန့်ကျဲပြီးတော့ညွန့်နယ်တွေကိုဝိုင်းရံပြီးတော့ပိတ်ဆို့ထားတဲ့တပ်တွေတော်တော်များများကိုတို့ကျမတို့ဒီအရှိမြောက်ဖက်သူအော်မြောက်ဖက်တို့ရွှေ့လာကြရတယ်။ဒါကြောင့်မို့ဒီတွင်းကမြို့တွေမှာဖျားပေးနေတဲ့တက်ကြီးဝိုင်းဝန်းနေတဲ့တက်ကြီးရဲ့အင်အားတော်တော်ယော့သွားနေတယ်။ကျမတို့ကဒီရှေ့ကိုအများကြီးဆွဲထုတ်လိုက်နိုင်တယ်လို့ပြောနိုင်ပါတယ
်။အရေးကင်းမှာကပြည်တွင်းမှာဗမာပြည်ကွန်မြူနစ်ပါတီအနေနဲ့ဘာတွေဆောင်ရွက်ခဲ့တာရှိလဲခင်ဗျာ
။အဲ့ရှင်းလေးလုံးကာလပြီးတဲ့နောက်မှာကျမတို့ပါတီတဲကိုမြို့ကပြေးလာတဲ့ရဲဘော်တွေဟာမြို့ရောက်ရဲဘော်တွေဘာတွေပြန်ပြောပြချင်အရာတော့သူတို့မြို့နယ်တိုင်းမြို့နယ်ပိုင်းမှာသဘောထားတူညီတဲ့သူတို့ class C လေးတွေအခွဲလေးတွေဖွဲ့ပြီးတော့အဲ့ဒီရဲဘော်တွေကဖောက်ခွဲတာပဲလို့ပြောတယ်တချို့မြို့နယ်တွေမှာဆိုအဲ့ class C ဝင်တော်တော်များများဟာဒီရှေ့တန်းကနေပါဝင်ပြီးတော့လှုပ်ဆောင်သွားရင်းနဲ့ကျသွားတာတွေနောက်ပြီးအဖမ်းခံသွားရတာတွေထောင်ထဲမှာကျသွားရတာတွေဒါတွေအများကြီးရှိခဲ့ပါတယ
်ဗမာပြည်ကွန်မြူနတီပါတီကဒီ1988အရေးအခင်းနဲ့ပတ်သက်လို့ဘယ်လိုဝေဖန်သုံးသပ်မှုလုပ်ခဲ့ပါလဲခင်ဗျာ
အဲ့တော့ရှေ့လေးလုံးအရေးတော်ပုံကြီးကိုကျမတို့ကဆုံးချုံသွားတယ်လို့ခေတုံးကမှမတတ်မှန်ပါဘူး။ဒါဟာကျမတို့အနေနဲ့ယာယီဒီနေ့ကျသွားတာလို့သုံးသပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့စစ်အာဏာရှင်စနစ်ကိုချုပ်ချရေးဆိုရဲဒီမှန်းချက်မအောင်မြင်တော့လေကျမတို့ဒီကြားထဲမှာရရှိချက်တွေအများကြီးရှိခဲ့ပါတယ်။ ဥပမာအားဖြင့်ဒီကာလအတွင်းမှာနိုင်ငံရေးအဖွဲ့အစည်းတွေပေါ်လာခဲ့ NLD လိုဟာမျိုးပေါ်လာတယ်ရှင်းလေးလုံးဒီကျောင်းသားကောင်းဆောင်တွေပေါ်လာတယ်လူလူကြားမှာလည်းဒီမိုကရေစီအတွေးခေါ်တွေအများကြီးပေါ်လာတယ်ဒီစစ်အာဏာရှင်စနစ်ကိုဖြုတ်ချဖို့ဆိုရင်ဘာသာမရွေးလူမျိုးမရွေးအယူဝါဒမရွေးတဏီတညာတဲ့တစုတစည်းတဲ့တပ်ပေါင်းစုဖွဲ့ပြီးဖြုတ်ချမှသာရင်ရမယ်ဆိုတဲ့သင်္ကန်းစာကြီးကိုရှင်းလေးလုံးကပေးလိုက်တာဖြစ်ပါတယ် NLD ပါတီ1990ပြည့်နှစ်ရွေးကောက်ပေါ်မှာအပြတ်အသတ်နိုင်လိုက်တာရှင်လေးလုံးကျောင်းသားကောင်းဆောင်များရဲ့ဂုဏ်သိက္ခာတစ်ခါတည်းပြတ်သွားတာဒါဒီအားလုံးကရှင်လေးလုံးကပေးလိုက်တဲ့ကျွန်တော်တို့အောင်ပြီးအောင်မှတ်ပ
ါအရေးတော်ပုံမှာအာဏာသိမ်းခံခဲ့ရတဲ့ဒီမိုကရေစီနဲ့အလှမ်းဝေခဲ့ရတာဟောဘာကြောင့်လို့ပြောမလဲခင်ဗျာ
အဲ့ဒါကတော့ဒီမိုကရေစီလူလားသူများပြတ်မှာတိကျတဲ့ခိုင်မာတဲ့အားလုံးကလက်ခံနိုင်တဲ့ခေါင်းဆောင်မှုမရှိခဲ့လို့ဖြစ်တယ်ကျွန်တော်တို့ရဲ့ပြင်ဆင်မှုဟာမလုံလောက်လို့ဖြစ်တယ်လို့ပဲသတ်မှတ်လို့ရတယ်တကယ်တော့ဒီဆရာနာရှင်စနစ်ကိုဆန့်ကျင်တဲ့တိုက်ပွဲတွေဟာရှစ်လေးလုံးမှာလာပြီးတော့တစုတစည်းတည်းဖြစ်ပေမဲ့တကယ်တကယ်စခဲ့တာ1962ခုနှစ်ထဲကစတာပါအဲ့ဒီကျောင်းသားတိုက်ပွဲနောက်အလုသမားတိုက်ပွဲနောက်မြို့နေလူစားတိုက်ပွဲ84 85 86တိုက်ပွဲတွေအားလုံးထောက်လျှောက်လာခဲ့ပြီးရှစ်လေးလုံးကြာမှဟိုတောင်သူလယ်သမားတွေပါပါပြီးတပြည်လုံးအတိုင်းအတာနဲ့ပါလာတာဖြစ်တယ်ဒါတွေကိုကြည့်ရင်တိုက်ပွဲအချိန်တွေဟာညံ့လာတော့လေအကြီးအကျယ်တွေကများများများများလာတော့လေကျမတို့ဟာအကြီးချင်းတရက်ကိုမပြောင်းနိုင်သေးဘူ
းမြန်မာပြည်ရဲ့လက်ရှိနောက်ဆုံးအခြေအနေကိုဘယ်လိုဝေဖန်မလဲခင်ဗျာ
အခုကျမတို့လက်ရှိအခြေအနေမှာကျမတို့ဝေဖန်ရင်လမ်းလမ်းကွဲနေတယ်တခုကစစ်အာဏာရှင်စနစ်ကိုပြုပြင်ပြောင်းလဲလို့ရမယ်ဆိုပြီးတော့စဉ်းစားနေတယ်အဖွဲ့နောက်တစ်ဖွဲ့ကတော့ဒီနည်းနဲ့တော့မရဘူးတခြားနည်းနာတွေရှာရအောင်မယ်ဆိုတယ်အဲ့တော့ဒီပြည်ရင်ပြောင်းလဲရေးသမားတွေအနေနဲ့တခုနားလည်ရမှာကသူတို့ရဲ့လမ်းဘယ်တော့မှအောင်မလဲဆိုတော့စစ်တပ်အနေနဲ့သူတို့ရရှိထားတဲ့အခွင့်အာဏာတွေတစုံတရာလျှော့ပေးမှသာလေပြည်သူတွေခြေနက်အားရအောင်တစုံတရာလုပ်ပေးမှသာလေဒီပြည်ရင်ပြောင်းလဲရေးကအောင်မြင်နိုင်တယ်ဆိုတာတွေ့ရအဲ့တော့စစ်တပ်အနေနဲ့အဲ့လိုဒီကိုယ်ရဲ့အစ်စ်နေရာကိုလျှော့ချဖို့ဆိုတာဖိအားတွေလို့ဒီဖိအားကလွတ်တော်တွင်ဖိအားတွေနဲ့မလုံလောက်ဘူးကျတော့ဗျဖီအားပါဆက်လက်ပြီးပါဝင်မှာဖြစ်မှာအဲ့တော့ဒီနေရာမှာကျွန်မပြောချင်တာကပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းကိုစောင့်ချပြီးလုပ်ဖို့လိုတယ်ပြည်တွင်းငြိမ်းချမ်းရေးရမှသာလေပြည်တွင်းစစ်မရှိမှသာလေစစ်တပ်ကအရေးပါတဲ့အခါစစ်တပ်ကအစစအရာရာအခွင့်အူးကံလူရန်ကားဖြစ်နေတဲ့အခါကိုရှော့ချမယ်သူတို့ရဲ့အခြေခံစိတ်နေစိတ်ထားကိုခင်ဗျာအကောင်းဆုံးမြင်တာ2008ဖွဲ့စည်းအုပ်ချုပ်ပုံကြည့်ရင်သိပါတယ်2008ဖွဲ့စည်းအုပ်ချုပ်ပုံကသိရှင်းတယ်သူတို့စစ်အာဏာရှင်စနစ်စစ်လူဝတ်ကြီးအုပ်စနစ်ကိုကာကွယ်ဖို့လုပ်ထားတာပဲအဲ့တော့အဲ့ဒီဟာကိုတော့နည်းနည်းမှလျှော့ပေးမှာမဟုတ်ဘူးအခုသူတို့လုပ်နေတဲ့ဆိုတော့ဗာလဲဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးဆိုတာအပေါ်ရန်လူတွေရတဲ့ဓာတ်ကိုတောင်းဆိုလာတော့အခရာကိုမတောင်းဆိုနိုင်အောင်လို့ဘေးကအတက်ကလေးတွေဗာလေးတွေညာလေးတွေဟိုဟာလေးညှက်ပေးဒီဟာလေးညှက်ပေးလုပ်လာတာဖြစ်တယ်စစ်တပ်ကသူကိုယ်တိုင်တစုံတရာလျှော့ပေးရမယ်ဆိုတာမြင်လာအောင်ကျမတို့ကဖိအားပေးဖို့ပေးရမယ်သူတို့လျှော့လာတာဟာအပေါ်ယံမဟုတ်ဘူးတကယ်စိတ်ပါလက်ပါဖြစ်လာအောင်ကိုကျမတို့ကဆက်ပြားပေးရပါမယ်
ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာလှကျော်စောခင်ဗျာ